မြန်မာနိုင်ငံကိုအစိုးရဧည့်သည်တော်ဖြစ်နေတုံးရကြအလဲခီလာရောက်တဲ့ဂျာမနီသမ္မတရာခင်ဂေါ့ဖ်ကတနင်္ဂနွေနေ့မှာရောက်ရှိလာပြီးဖြစ်ပါတယ်။သမ္မတဂေါ့ဖ်ဟာတနင်္ဂနွေနေ့မှာပဲရွှေဒဂုံဘုရားကိုတွားရောက်ခဲ့ပါတယ်။သမ္မတဦးသိန်းစိန်ရဲ့ဖိတ်ကြားချက်နဲ့လာရောက်တဲ့ဂျာမနီသမ္မတဟာသမ္မတဦးသိန်းစိန်နဲ့ရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပါတွေ့ဆုံမှုရှိပါတယ်။ဒါအပြင်အင်ကားနဲ့မပြန်ခင်မှာရန်ကုန်တက္ကသိုလ်မှာလည်းမင်ကွန်းပြောကြားဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ရဲရဲဝံ့ဝံ့ရှောက်လန်းလာတာတွေ့ရတဲ့အတွက်ချီးကျူးကြောင်းတနင်္ဂနွေရွှေဒဂုံဖျားဖူးသွားစင်မှာပြောကြားခဲ့ပြီးတိုးတက်မှုတွေတွေ့နေရတဲ့အတွက်ဂျာမနီနိုင်ငံကအမေရိကန်ဒေါ်လာ682တန်းနဲ့ညီမျှတဲ့ယူရိုငွေတန်း900ပို့အကျွေးလျှော်ဖြစ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ပြောကြားခဲ့ကြောင်း DPA သတင်းမှာဖော်ပြထားပါတယ်။1986ခုနှစ်ကစပြီးဂျာမနီသမ္မတအနေနဲ့ပထမဆုံးလာရောက်တဲ့ဒီခီးစင်အတွင်းတနင်္လာနေ့မှာအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌနိုဗယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမှုစီစဉ်ထားပြီးတနင်္လာနေ့မှာပဲနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှာဖြစ်တယ်လို့ Goethe Institute လို့ခေါ်တဲ့ဂျာမနီရင်ကျင်းမှုမြင့်တင်ဌာနတစ်ခုဖွင့်လှစ်ဖို့ပါလှုပ်ဆောင်မှာဖြစ်ပါတယ်။ဂျာမနီသမ္မတဦးဆောင်ပြီးအစိုးရဝန်ကြီးအဖွဲ့ဝင်တွေလွှတ်တော်အမတ်တွေနဲ့စီးပွားရေးခေါင်းဆောင်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဂျာမနီမြန်မာစီးပွားရေးဖိုရမ်ကိုလည်းတက်ရောက်ဖို့ရှိတယ်လို့ဆိုပါတယ်။မြန်မာပေါ်မှာ EU ဥရောပတမကရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေလျှော့ပေါ်ပေးချိန်ကစပြီးဂျာမနီရမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုဆိုင်ရာအကူအညီတွေကိုအများပြားပေးလာတဲ့နိုင်ငံတစ်နိုင်ငံမှာဂျာမနီသမ္မတဟာမြန်မာနိုင်ငံကိုမလာခင်အိန္ဒိယနိုင်ငံကို6ရက်ကြာခီးသွားရောက်ခဲ့တာဖြစ်ပါတယ်။